မြန်မာစစ်တပ်ရဲ့လူခွေရေးချိုးဖောက်မှုတွေဟာလူသားမျိုးတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်ွယ်ရှိပြီးထင်ရှားတဲ့ဒီမိုကရေစီရေးလှုပ်ရှားကြသူများအပါအဝင်သူတို့ပေါ်ချမှတ်ထားတဲ့ကြိုးမိန့်တွေကိုရလိုက်ဖို့လူခွေရေးဆိုင်ရာကုလသမဂ္ဂအကြီးအကဲကအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်
။ In a recent concerning development, a military spokesperson announced intention
ဒီလိုတော့ပြန်ဆုတ်သွားတဲ့ခြေလှမ်းမျိုးကိုပလန်းဖို့ဆက်အနာပိုင်းတွေကိုကျမအရေးပေါ်တောင်းဆိုချင်ပါတယ်လို့ Michelle Bachelet ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်မှဥဖြိုးစေရတော့တဲ့ဒီမိုကရေစီရေးလှုပ်ရှားသူဦးချင်မီခေါ်ဦးကျော်မင်းယူတို့ကိုညီညွတ်ပြီးလူခွင့်ရေးကောင်စီညီလာခံမှာပြောတော်ခဲ့တာပါ။စစ်ကောင်စီကပြည်သူလူထုရဲ့စန့်ကျင်မှုကိုဖိနှိပ်ချိန်မုန်းခဲ့ရမှာလူသားစင်များစွာကိုတေဒံအပြစ်ပေးခဲ့ပါတယ်။တရားရုံးဆုံးဖြတ်ချက်ကြိုးမိန်တွေကို1990ခုနှစ်ကလေးကအကောင့်ထဲမဖော်ပဲရပ်ထားခဲ့တာပါ။တကယ်လို့ဆက်လက်အကောင့်ထဲဖော်မယ်ဆိုရင်စစ်ကောင်စီဟာအသက်ရှင်ပိုင်ခွင့်အခွင့်အရေးကိုချိုးဖောက်ရာရောက်နိုင်မယ်လို့ကုလသမဂ္ဂဒုက္ခရေးဆရာမဟာမင်းကြီး Michelle Bachelet ကပြောပါတယ်။မြန်မာပြည်သူတွေအပေါ်ရက်ဆက်ကြမ်းကြုတ်စွာအကြမ်းဖက်ခဲ့သူတွေတာဝန်ခံလာစေရေးအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ကြဖို့မဟာမင်းကြီးရဲ့ဆိုအပ်ချက်ကိုအမေရိကန်ကထောက်ခံမှာကြောင့်အမေရိကန်သမ္မတကြီး Michelle Taylor ကဒုက္ခရေးကောင်စီမှာပြောခဲ့ပါတယ်။လက်နက်နဲ့စစ်ရေးကိစ္စတွေမှာပါအသုံးပြုနိုင်တဲ့ဤပညာတွေမြန်မာစစ်တပ်ကိုရောက်ချတာပိတ်ပင်မှုလိုအပ်တယ်လို့လည်းသူကပြောသွားတဲ့အကြောင်းရန်ကုန်အမေရိကန်တန်ရုံးရဲ့ Twitter လူမှုစာမျက်နှာမှာတင်ထားပါတယ်။